မြန်မာနိုင်ငံရန်ကုန်မြို့မှာစကော့တလန်နယ်သားចောင်းဆရာတူတပ်ဖြတ်ခံရမှုနဲ့ပတ်သက်လို့အလို့ရှိနေတဲ့ဗြိတိန်နိုင်ငံသား Harris Benotti ကိုစကော့တလန်နယ်ဂလာစကိုမြို့ကတိုက်ခန်းတစ်ခုမှာတွေ့ရှိခဲ့တယ်လို့ဆိုပါတယ်အသက်26နှစ်အရွယ် Harris Benotti ဟာအဲ့ဒီတိုက်ခန်းမှာဘယ်ဂျီယံနိုင်ငံသူသူ့ရဲ့ရည်စားဖြစ်သူနဲ့အတူနေထိုင်တာလို့ဆိုပါတယ်အသက်48နှစ်အရွယ်စကော့နယ်သားGary Ferguson ကိုရန်ကုန်မြို့မှာနိုဝင်ဘာလတုန်းကသေဆုံးခဲ့မှုအတွက်အလို့ရှိသူအဖြစ်နိုင်ငံတကာရဲတပ်ဖွဲ့ကအနီရောင်အဆင့်သတိပေးချက်ထုတ်ပြန်ထားတာဖြစ်ပါတယ်။သူတို့နှုတ်ဟာရန်ကုန်မြို့မှာရှိတဲ့ Horizon အင်္ဂလိပ်စာသင်တန်းကျောင်းမှာစာသင်ခဲ့သူတွေဖြစ်တယ်လို့ဆိုပါတယ်။2016ခုနှစ်နိုဝင်ဘာလ6ရက်နေ့ကရန်ကုန်မြို့လယ်39လမ်းအလယ်ဘလောက်ပထမရတိုက်ခန်းတစ်ခန်းမှာ Gary Ferguson အသက်မခံရခင် Harris Benotti နဲ့အတူအရက်တောက်နေကြတာကိုတွေ့ကြရတယ်လို့ဆိုပါတယ်။ Mr. Ferguson ရဲ့အလောင်းကိုတော့ဇနီးဖြစ်သူထိုင်းနိုင်ငံသူHarris Benotti ကရသူ့ရဲ့တိုက်ခန်းထဲမှာ Benotti ရဲ့တိုက်ခန်းထဲမှာတွေ့ကြတာလို့ဆိုပါတယ်မြန်မာအစိုးရရဲ့တောင်းဆိုချက်အရနိုင်ငံတကာကအလို့ရှိသူအနီရောင်အဆင့်သတ်မှတ်သတိပေးချက်ကိုထုတ်ပြန်ခဲ့ခြင်းဖြစ်ကြောင်းနိုင်ငံတကာရဲ့တပ်ဖွဲ့ပြောခွင့်ရကပြောပါတယ်